ရှီရာရှန်နိုင်ငံများတင်အာဆီယံထက်သည့်စီးပွားပွဲကိုမြန်မာနိုင်ငံမှာပါပဲအဆုံးသတ်ခဲ့ပြီးနောက်ရှေ့လာမဲ့စီးပွားပွဲမှာပါဝင်နိုင်တဲ့အခြေအနေပေါ်မေးခွန်းထုတ်နေပါတယ်။ထက်သည့်စီးပွားပွဲကိုဥဆောင်ကျင်းပခဲ့တဲ့အာဆီယံလက်ကျဥက္ကဋ္ဌဘရူနိုင်ကတော့မြန်မာနိုင်ငံကိုပြစ်ပယ်မထားတဲ့အကြောင်းပြောဆိုသွားခဲ့တာ
ပါ။ For this meeting we have given Myanmar space.
ဒီစပယ်မူဝါဒပါဝင်အာဆီယံပြည်နယ်မှာပြတ်ထန့်ထားတဲ့ချက်တွေကိုအခိုင်အမာကန့်ဆွဲထားတဲ့အချိန်ထဲမှာပဲအခုစီးပွားပွဲမှာမြန်မာနိုင်ငံကလည်းနေရာပေးခဲ့ပါရဲ့ဒီလိုမျိုးကိစ္စတွေကိုတော့မြန်မာပြည်သူတွေကသာအပြည့်အဝဖြစ်ရှင်းနိုင်မှာဖြစ်ပါတယ်လို့အာဆီယံစီးပွားရေးအဆုံးသတ်တဲ့ကြာသပတေးနေ့မှာပဲဘူနိုင်းဆော်ဘွားဟာဆန်နဲ့ဘိုကီယာကပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအချက်တွေနဲ့လက်နက်ကန်ပြုတ်ကတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းဖို့အာဆီယံကသူကိုယ်စင်ခန္ဓာပါဝင်ဘုံသဘောတူညီချက်၅ရက်ချမှတ်ထားပါရဲ့ဒါမှလည်းဘုံသဘောတူညီချက်တွေလက်တွေ့ပြင်မလာသေးတဲ့ကြောင့်အာဆီယံကထိပ်သီး CEO မှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါမြန်မာစစ်ကောင်စီကတော့အာဆီယံအသင်းရဲ့စီးပွားရေးစည်းကမ်းတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြစ်နေတန့်ခွက်ခဲ့ပါတယ်ဒါမှမဟုတ်ဒီဇင်ဘာလနဲ့ကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 နဲ့အာဆီယံစီးပွားကိုအင်ရှင်ဖြစ်ကျင်းပမဲ့ဗြိတိန်ကလည်းမြန်မာစစ်အာဏာပိုင်တွေကိုပါဝင်ဝင်ငင်းဆန်ထားတာပါနိုဝင်ဘာလနောက်ပိုင်းမှာကျင်းပမယ့်အာဆီယံနဲ့ဥရောပထိပ်သီးအစည်းအဝေးကိုလည်းမြန်မာ့ကိုမဖိတ်ဖို့အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံကအရေးမို့ပြောကြားထားတာပါအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေဆုံးသတ်တဲ့ကြာသပတေးမှာပဲမလေးရှားနိုင်ငံဂျာယီဝန်ကြီးကလည်းမြန်မာနိုင်ငံကအခြေအနေတွေတိုးတက်မှုမရှိရင်တခြားနည်းလမ်းတွေရှာလိမ့်မယ်ဆိုပြီးဒင်းတောက်တွေကိုပြောဆိုထားပါတယ်